တင်းဆဲခံထားရတဲ့လက်မြေတွေကိုပြန်ပေးဖို့စနေနေ့နေ့လယ်ပိုင်းကရန်ကုန်ကြောက်တရားမြို့နယ်မှာဆန္ဒပြခဲ့သူတွေကိုရဲတပ်ဖွဲ့ကနေပြီးတော့ပုံမှန်18နဲ့အမှုဖွင့်ထားတယ်လို့ကာယကံရှင်တွေကပြောလိုက်ပါတယ်။ဒါပြင်မန္တလေးတိုင်းဘက်မှာလည်းခွင့်ပြုချက်မယူဘဲဆန္ဒထုတ်ဖော်ခဲ့သူတွေကိုအမှုဖွင့်တာတွေပုံမှန်18ဖြတ်သိမ်းရေးတောင်းဆိုဆန္ဒပြပွဲအတွက်ခွင့်ပြုချက်တင်ပြတာကိုလက်မခံဘဲပယ်ချခဲ့တာတွေဖြစ်ခဲ့ပါတယ်။ငြိမ်းချမ်းစွာစုဝေးခွင့်နဲ့စီတန်းလက်လည်ခွင့်ဆိုင်ရာဥပဒေပါပုံမှန်18ကိုပြင်ဆင်မဲ့ဥပဒေချမ်းကိုလွှတ်တော်မှာတင်သွင်းထားချိန်မှာပဲအခုလိုအရေးယူလှုပ်ဆောင်တာတွေကဆက်ရှိနေကြတာပါ။အပြည့်အစုံကို VOE သတင်းတော်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင်။
သိသိခံရတဲ့လယ်ယာဉ်မြေတွေကိုပြန်လည်ရရှိဖို့လွှတ်တော်ကဖွဲ့စည်းထားတဲ့လယ်ယာဉ်မြေစွန့်စားကော်မရှင်ကိုတင်ပြပေးမယ်။အကြောင်းမထူးတဲ့အချက်ရယ်လယ်ယာဉ်မြေကိစ္စတွေနဲ့ပတ်သက်ပြီးတော့လယ်သမားတွေကိုမတရားဖမ်းဆီးထားတာတွေကိုပြန်လည်လွှတ်ပေးဖို့ဆန္ဒထုတ်ဖော်မှုကိုရန်ကုန်မြို့စုလီပြားလန်းနဲ့မဟာဗျူဟာလန်တောက်မှာလယ်ယာဉ်မြေရေးလှုပ်ရှားသူတွေနဲ့လယ်သမားတွေစုဝေးပြီးဆန္ဒထုတ်ဖော်ခဲ့တာပါ။မူလဆန္ဒထုတ်ဖော်ပွဲကိုခွင့်ပြုချက်တင်ခဲ့ပေမယ့်သက်ဆိုင်ရာကြောက်တရားမြို့နယ်အုပ်ချုပ်ရေးမှူးကညှင်းပယ်ခဲ့တာကြောင့်ခွင့်ပြုချက်မရဘဲဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်။နေ့လယ်ပိုင်းမှာတော့ခွင့်ပြုချက်မပါဘဲဆန္ဒထုတ်ဖော်မှုကိုဦးဆောင်ခဲ့တဲ့လယ်သမားရေးလှုပ်ရှားသူတွေဖြစ်တဲ့ဦးနေမျိုးစင်နဲ့ဦးဝင်းချိုတို့ကိုပုံမှန်18နဲ့အမှုဖွင့်ခဲ့တယ်လို့လယ်သမားရေးလှုပ်ရှားသူဦးဝင်းချိုကပြောပါတယ်
။ကောင်းသူလယ်သမားတွေရဲ့နှင်နာမှုတွေကိုသူတို့ကိုယ်တိုင်နိုင်ငံရေးသမားတွေကိုအားကိုးစရာမလိုပဲနဲ့နိုင်ငံရေးပါတီတွေကိုအားကိုးစရာမလိုပဲနဲ့သူတို့ရဲ့ခံစားချက်တွေကိုသူတို့ကိုယ်တိုင်ပြောနိုင်တယ်ဆိုတဲ့အကြောင်းအရာလေးကို message ပေးခြင်းလို့ကျွန်တော်တို့ကဒီလိုလုပ်တာပါ။အဲ့တော့ခွင့်ပြုချက်မရဘဲနဲ့ခွင့်ပြုချက်မပေးပေမဲ့ကျွန်တော်တို့ဒီလုပ်ကိုအောင်မြင်စွာဆောင်ရွက်နိုင်လိုက်ပါတယ်။သို့တော်လည်းခွင့်ပြုချက်မရတဲ့အတွက်ကျွန်တော်တို့ကိုပုံမှန်18နဲ့တရားဆွဲပါတယ်။ဒါပါပဲ
။ညနေသာစုဝေးခင်းတဲ့စီတန်းလက်ဝင်ဆိုင်ရာဥပဒေအနည်းဥပဒေပုံမှန်18ကိုပြန်လည်ပြင်ဆင်ဖို့လွှတ်တော်မှာပြည်သူ့တော်တရားစီရင်ရေးဥပဒေရေးရာနဲ့တိုင်ကြားစာများကော်မတီဥက္ကဋ္ဌသူတော်ဦးအောင်ကိုကပြီးခဲ့တဲ့လွှတ်တော်အစည်းအဝေးမှာတင်ပြခဲ့ပေမဲ့လက်ရှိလွှတ်တော်အစည်းအဝေးတွေမှာဆွေးနွေးတာတော့မတွေ့ရသေးပါဘူး။နိုင်ငံသားတိုင်းလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ရှိတယ်လို့2008ဖွဲ့စည်းပုံကပေးထားတဲ့အခွင့်အရေးကိုတမန်ဥပဒေတစ်ခုရဲ့ညဥ်ဥပဒေတစ်ခုကကန့်သက်တယ်လို့ဖြစ်နေတဲ့အတွက်ပြင်ဆင်ဖို့လှုပ်ဆောင်နေချင်းတက်ကြွလှုပ်ရှားသူတွေကကန့်ကွက်နေချင်းမှာပဲရန်ကုန်လိုမြို့ကြီးတွေမှာသာမကနေမျိုးတွေမှာလည်းပုံမှန်18နဲ့အမှုဖွင့်တာပုံမှန်18အရခွင့်ပြုချက်တင်တာတွေကိုလည်းအကြောင်းမျိုးစုံပေးပြီးတော့ပယ်ချနေတယ်လို့နေမျိုးတွေမှာရှိတဲ့ညီငယ်ရင်းနဲ့ပွင့်တဲ့လူမှုဖွဲ့စည်းကတာဝန်ရှိသူတွေကပြောပါတယ်ပုံမှန်18ပါဝင်ပြည်သူတွေကိုတစ်ဖက်သက်ဖိနှိပ်နေတဲ့ပုံမှန်တွေနဲ့နိုင်ငံတော်ကိုအကြီးညိုပြက်စေတယ်ဆိုပြီးတော့ဖမ်းဆီးလေးရှိတဲ့ပုံမှန်905ခါဝေးလို့ပုံမှန်တွေအမြန်ပဲဖျက်ပေးရင်စနထုတ်ဖို့ဘူးမန္တလေးတိုင်းဒေသကြီးကြောက်စင်နဲ့ခင်ဦးမြို့တွေမှာခွင့်ပြုချက်ယူပေးမယ်တက်ဆိုင်ရာအာဏာပိုင်တွေကပယ်ချခဲ့လို့ခင်ဦးမြို့မှာ78ညဉ့်ညင်းနဲ့ပွင့်လင်းလူမှုဖွဲ့စည်းကတာဝန်ရှိသူတွေကခွင့်ပြုချက်မပါဘဲစနထုတ်ဖို့ခဲ့ကြပါတယ်အခုလိုစနထုတ်ဖို့ခဲ့တဲ့သူတွေကိုလည်းအာဏာပိုင်တွေကပုံမှန်18နဲ့လက်ရှိပြင်မှာအမှုဖွင့်ထားတယ်လို့ခင်ဦးမြို့နယ်78ညဉ့်ညင်းနဲ့ပွင့်လင်းလူမှုဖွဲ့စည်းကပြောပါတယ်ကျောက်ဆယ်မြို့နယ်မှာလည်းပုံမှန်18ဖြတ်သိမ်းရေးဆန္ဒထုတ်ဖော်ခွင့်ပြုချက်တင်ခဲ့ပေမဲ့ဒီကနေ့မနက်ပိုင်းမှာပဲပယ်ချခဲ့လို့အယူခံဝင်မှုပြန်တင်ထားတယ်လို့ကျောက်ဆယ်78ညဉ့်နဲ့ပွင့်လင်းလူမှုအဖွဲ့အစည်းကခေါင်းဆောင်တူဖြစ်တဲ့ကိုရဲသိန်းဦးက VOA ကိုပြောပါတယ
်ပုံမှန်18 905ခါကိုစသဖြင့်အဲ့လိုပြည်သူလူထုအကျိုးမရှိသေးသောပုံမှန်များကိုကျွန်တော်တို့ဖြတ်သိမ်းပေးဖို့ဆန္ဒပြတယ်နမနဲ့နောက်မတရားသိမ်းလင်မြေများကိုပြန်လည်ရရှိရေးအတွက်ကိုကျွန်တော်တောင်းဆိုထားတာတွေကဘာမှမထူးခြားတဲ့အတွက်ကြောင့်မလို့အဲ့ဒါတွေကိုတောင်းသူတွေလက်ဝယ်ကိုပြန်လဲရရှိအောင်တော့ကိုင်းနေမြင်တာသာပေါ်ဆောင်မှုလို့တောင်းဆိုတယ်။တင်တာကမင်းရ18ရက်နေ့ကျွန်တော်တို့တင်ပါတယ်ဗျ။နော်ဒီဟာဆန္ဒကဥပဒေအရကျွန်တော်တို့တင်တယ်တင်လိုက်ပြီးခါကျတော့ဒီနေ့ကျွန်တော်တို့မြို့နယ်ရဲတပ်ဖွဲ့မှူးကနေပြီးတော့ခေါ်ပြီးတော့ကျွန်တော်တို့ပြောပါတယ်။သူစာလဲပေးလိုက်တယ်ကျွန်တော်တို့တင်တဲ့ခွင့်ပြုစာကိုညှင်းပယ်ကြောင်းဆိုပြီးတော့
နိုင်ငံသားခွင့်ရည်တွေပြေဝမရပဲလူခွင့်ရည်ကိုပါပိတ်ပင်တယ်လို့ဖြစ်နေတဲ့ပုံမှန်18ကိုလွှတ်တော်တွင်အမြန်ပယ်ဖြတ်နိုင်မှုလုံဆောင်ရမှာဖြစ်တယ်လို့ဒေသဆိုင်ရာအာဏာပိုင်တွေကလည်းပိတ်ပင်တားမြစ်တာတွေမလုံဆောင်သင့်တော့ဘူးလို့78ညဉ့်ညင်းနဲ့ပွင့်လင်းလူမှုအဖွဲ့စည်းခေါင်းဆောင်တဦးဖြစ်တဲ့ကိုချင်မီကပြောပါတယ
်အဲ့တော့ဒီနံပါတ်1ချက်ပြောရမှာကဒီပုံမှန်18ကိုပြဋ္ဌာန်းတာဟာဆန္ဒပြခွင့်နော်အဲ့ဒီဆန္ဒပြခွင့်ကိုခွင့်ပြုဖို့တည်းပြဋ္ဌာန်းတာပိတ်ပင်ဖို့တည်းပြဋ္ဌာန်းတာဆိုတဲ့အဓိပ္ပာယ်မျိုးမထွက်တင်ဘူးလို့ကျွန်တော်မြင်တယ်နော်အဲ့တော့ခုကပြဿနာပါလဲဆိုတော့ဒီမိုကရေစီကိုအားပေးရမရောက်ဖွဲ့နဲ့ဒီမိုကရေစီကိုပိတ်ပင်ရရောက်နေတဲ့ပုံမှန်ဖြစ်နေတယ်။နော်ပုံမှန်18နော်ပုံမှန်18ဟာဟလာအခုဒီမှာကြောက်စဲတို့ခင်ဦးတို့မှာဆင်ကြီးပေးတယ်။အဲပုံမှန်18တို့ငါတို့ကလွတ်တော်မှာပြင်နေပြီပြင်ဖို့လုပ်နေပြီဖြစ်တဲ့အတွက်နော်အဲ့ဒါဟာဒါတွေကိုထည့်ပြီးဆန္ဒပြကြမလိုပါဘူးလို့ပြောတယ်။ကျွန်တော်ကတော့လက်မခံဘူး။အဲ့ဒါကတွတ်တော်မှာဆွေးနွေးမယ်ဆိုတာကပြင်မာလားဘာလားဘာမှမသိသေးတဲ့အချိန်မှာဆန္ဒပြခွင့်ပေးတာဟာပေးရမှာပဲ။နော်နောက်တစ်ချက်ကဒီခဏစဉ်အရင်ကပတ်သက်ပြီးတော့မကြည်လင်မှုတွေမကြည်နပ်မှုတွေဒါပြည်သူစိတ်ထဲမှာဖြစ်တယ်ဖြစ်တဲ့အချိန်မှာလည်းဒါဆန္ဒပြခွင့်တင်လာပြီဆိုလို့ရှိရင်တော့ကျွန်တော်တို့ပြခွင့်ပေးရမယ်လို့ကျွန်တော်ယုံကြည်တယ်ဒါသူ့ဘက်ကြီးဒါပြည်သူရဲ့ right ဖွဲ့စည်းပုံချင်ဥပဒေပေးရတဲ့ right အဲ့ right နဲ့အညီဒါဆန္ဒပြခွင့်ရှိတယ်
ဒီကနေ့2013ခုနှစ်တုန်းကစနတ်ထုတ်ဖော်သူတွေနဲ့တက်ကြွလှုပ်ရှားသူတွေဟာခွင့်ပြုချက်မရှိဘဲစနတ်ထုတ်ဖော်ခဲ့ကြတာကြောင့်မြန်မာနိုင်ငံလုံးမှာပုံမှန်ဆက်ရှင်နဲ့တရားစွဲခံရတဲ့အမှုပေါင်း220ရွာရှိခဲ့ပါတယ်။ဒါပေမဲ့2013ခုနှစ်ကိုမိုင်နဲ့2014ခုနှစ်စံပိုင်းမှာတမရိုင်းအမိန့်နဲ့ဒီအမှုတွေကိုပြဖြစ်ပေးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။